မဲဆွယ်စည်းရုံးရေးဟောပြောနေတဲ့လှုပ်ကြံတက်ပြတ်ခံရတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေဟာဂျပန်နိုင်ငံမှာထင်ရှားတဲ့နိုင်ငံကြီးခေါင်းဆောင်တူဦးဖြစ်တယ်လို့မြန်မာအပါအဝင်ဒေသတွေမှာလည်းလေးစားခံရသူတူရဲ့ဖြစ်တယ်လို့ဂျပန်ရောက်မြန်မာတွေကပြောပါတယ်သူဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့စဉ်မြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးအားပေးခဲ့သူဖြစ်တယ်လို့လည်းပြောကြပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်
။ဂျပန်နိုင်ငံရေးသမိုင်းမှာဝန်ကြီးချုပ်ရာထူးတက်တန်အရှိအကြဆုံးတာဝန်ယူခဲ့တဲ့မစ္စတာရှင်ဇိုအာဘေဟာနိုင်ငံရဲ့အနောက်တောင်ဘက်နာရာမြို့ကယခါပူရာတစ်ခုအနားဇူလိုင်၈ရက်နေ့လယ်ပိုင်းမဲဆွယ်ဟောပြောနေတော့တနတ်သမားတို့ရဲ့တိုက်ခတ်မှုရောက်ဆင်းရုံရောက်ပြီးနောက်ကွယ်လွန်သွားခဲ့တာပါ။ကွယ်လွန်ချိန်မှာအသက်68နှစ်ရှိပါပြီ။ဒီကွယ်လွန်သွားတာဟာဂျပန်ပြည်သူတွေအတွက်သာမကမြန်မာနိုင်ငံကြီးအတွက်ပါဆုံးရှုံးမှုတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံသားများအသင်းဂျပန်ရဲ့ဥက္ကဋ္ဌဦးတန်းစွေကပြောပါတယ
်။ဟိုရှင်းလာပါပြီ။ဆက်ဆက်ခါလည်းကျန်တဲ့ပတ်သက်ပြီးဒီမှာမြန်မာနိုင်ငံရဲ့ဒါဒီကြားထဲမှာတော့ဒါတော်တော်လေးကိုဝန်ထဲချေခွဲစရာကောင်းတယ်ဖြစ်ရလို့ပဲအားလုံးကပြောကြတယ်။ဘာဖြစ်လို့လဲဆိုတော့ရှင်းလာပါပြီ။ဝန်ကြီးချုပ်ဖြစ်တဲ့ချိန်မှာမြန်မာနိုင်ငံမှာလည်းဒီမိုကရေစီကူတောင်းကာလမှုအသေးစိတ်တဲ့ကျေနပ်ခံဒီနောက်တော့ယူကောက်ဘွားတွေတုံဆုံးစီအဲအရာရတာတဲ့ဒီတက်တန်းမှာကျေနပ်ပေးရလဲဝင်လို့ဖြစ်နေတဲ့ချိန်ချတဲ့ဆက်ချောင်းမို့လို့ကမ္ဘာနိုင်ငံရဲ့ဒီနိုင်ငံရေးဒီမိုကရေစီကြောင်းလေးမှာအဲဂျပန်နိုင်ငံရဲ့ဆန်းငံတာကတော်လေးကိုကူညီပေးခဲ့တယ်လို့ကျွန်တော်သိရတယ်။ဒါတော့ခါဒီကျေနပ်ပေးရဲ့မိန်းမကလည်းကမ္ဘာနိုင်ငံကိုကူညီပေးတဲ့မှာအဲကျွန်တော်ဒီကိုစိတ်ပါဝင်စားစွာနဲ့အဲကူညီပေးခဲ့တာကိုသိရတယ်။
ရှင်ဇိုအာဘေဂျပန်ဝန်ကြီးချုပ်ဖြစ်နေစဉ်ကာလမှာမြန်မာနိုင်ငံကိုအရှိတောင်အာရှဒေသတွေကနောက်ဆုံးလက်ကျန်အလားအလာအကောင်းဆုံးနိုင်ငံအဖြစ်ရှုမြင်ပြီးဖွံ့ဖြိုးရေးအစီအစဉ်တွေကိုမူဝါဒချမှတ်ကူညီခဲ့တယ်လို့ဂျပန်နိုင်ငံမှာနေပေါင်းများစွာနေလာပြီးသတင်းစာဆရာတူလည်းဖြစ်တဲ့ဦးကျော်ကျော်ဆိုးကရှုမြင်ပါတယ်။အ
ာဆီယံနိုင်ငံရဲ့တနင်္ဂနွေမှာဒီမိုကရေစီထုံးကားလာလို့ရှိရင်ဒီစားရင်းမြင့်ရဲ့ကြီးငယ်ရေးပေါ်မြတ်တဲ့ဂျပန်နိုင်ငံရဲ့ဆက်ဆံရေးတဲ့များဒီကြိုးဖြစ်ထွက်နေတဲ့ရစားတဲ့ကြောင့်ဂျပန်ကမြန်မာနိုင်ငံကိုတက်ပေါင်းစွာနေပြီးတော့အခုညီပြီးခဲ့တယ်မဟုတ်ဘူးစီပြည်တွင်ကြောင်းလိုက်ရအောင်ရင်ဖို့အတွက်အချိန်မှမစ္စတာကာဒီနီကဝင်ကြိုးဖြစ်လာတယ်ဆက်လို့ဖြစ်လာတဲ့တကြောင်ဂျပန်အစိုးရရဲ့မူဝါဒအရရောဂျပန်နိုင်ငံရဲ့ state policy အရပါမြန်မာနိုင်ငံကိုအခုညီပြီးခဲ့တဲ့ပုံပေါ်ကြောင်းဖြစ်တယ်ဆက်တယ်မလို့မြန်မာပြည်သူတွေရဲ့အချားမှာဝင်ကြိုးဟောင်းရှင်ဇိုအာဘေမမတိတဲ့တန်ဖိုးရှိတဲ့ပုဂ္ဂိုလ်တယောက်ဖြစ်မှယူကြတယ
်ရှင်ဇိုအာဘေလက်ထက်မှာမြန်မာပြည်ဒီမိုကရေစီရေးကိုသာမကတိုင်းရင်းသားအရေးအတွက်လည်းလှုပ်ဆောင်ခဲ့တာရှိတယ်လို့ဂျပန်ရောက်တိုင်းရင်းသားများအဖွဲ့ AUN ရဲ့အကြီးအကဲဖြစ်သူမိုင်ဂျိုဦးကပြောပါတယ
်ရှင်ဇိုအာဘေလက်ထက်မှာကျွန်တော်တို့မှတ်မှတ်ရတာပေါ့နော်ဂျပန်ရောက်ဒီကျွန်တော်တို့မြန်မာနိုင်ငံသားအပါအဝင်နိုင်ငံသားအားလုံးပေါ့နော်ဒီကိုဗစ်ကာလအင်မတန်ခက်ခဲတဲ့အချိန်မှာလူတို့ကိုရမ်းဆဲတောင်းကူညီပေးခဲ့တဲ့အားကိုတော့ဒီတက်တကယ်ကျေးဇူးတင်ပါတယ်။နောက်တစ်ခုကျွန်တော်နိုင်ငံအပြောင်းလဲတမဒဥဒိစိန်နဲ့ကျွန်တော်တို့အောင်ဆန်းစုကြည်ကျွန်တော်ရက်ကအစိုးရလက်ထက်မှာဒီ ODA ကင်းဒီရှိုးပြီးလိုက်တာရောနောက်ပြီးတော့ဒီချာ ODA အထောက်ပံ့နေလာစွာကျွန်တော်ရက်ခဲ့တယ်။အခုရှိမြန်မာနိုင်ငံထူးထူးတမသာဝကံဒီတော့မှနိုင်နာဒီနဲ့ဒီလူသားဆယ်လက်တင်ရေးပေါ်ဉာဏ်ရင်းစားတဲ့ဒီတန်တမကသာသူခံခဲ့တယ်။ဒါကြောင့်သူခွင့်လွန်သွားတဲ့အပေါ်မှာဂျပန်ပြည်သူ့နည်းသူဟောင်းကတော့ဖြစ်ခဲ့ရတာပေါ့လေ
။ခွင့်လွန်သူဝန်ကြီးချုပ်ဟောဒုတိယကမ္ဘာစစ်နောက်ပိုင်းဂျပန်နိုင်ငံမှာအသက်အငယ်ဆုံးဝန်ကြီးချုပ်အဖြစ်2006ခုနှစ်မှာစတင်တာဝန်ယူခဲ့တာပါ။ဒါပေမဲ့လည်းအစာအိမ်ရောဂါကြောင့်တစ်နှစ်လောက်အနားယူခဲ့ပြီးအားနည်းကြတကြောပြန်အာနာရလာစီမှာတော့ပြည်ရင်တောင်းလေးအစီအစဉ်တွေနဲ့ရှင်းနှစ်တက်တန်းတောင်းဝင်ယူခဲ့ပါတယ်။ဂျပန်ကကမ္ဘာမှာအရေးပါတဲ့အခန်းကဏ္ဍကရှိရမယ်ဆိုပြီးကာကွယ်ရေးအသုံးစရိတ်တွေကိုလည်းတိုးမြင့်ခဲ့ပါတယ်။တရုတ်နိုင်ငံနဲ့ခတ်တင်းတင်းဆက်ဆံရေးကိုအားပေးခဲ့သူဖြစ်ပြီးအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ဆက်ဆံရေးမှာလည်းပါပါနဲ့နဲ့ကင်တွယ်ခဲ့ပါတယ်။2020ပြည့်နှစ်မှာရာထူးကဆင်းပေးခဲ့ပေမဲ့အဓိကနိုင်ငံရေးခေါင်းဆောင်တူဦးဖြစ်ဆက်လက်ရည်တည်နေခဲ့သူလည်းဖြစ်ပါလေခင်ဗျာ